အမေရိကန်ပြည်ထောင်စုရဲ့45ရောက်မြောက်သမ္မတဖြစ်ချမ်းသစ္စာကျင်းပပွဲမှာပြောကြားခဲ့တဲ့ဒေါ်နယ်ထရန့်ရဲ့မိန့်ခွန်းဟာပြန်လည်တင့်မြက်ရေးကိုဥတီမတီးဆိုတာနဲ့ပတ်သက်ပြီးအမေရိကန်ခြေဆိုင်မြန်မာသုံးသက်သူတွေကြားမှာအမြင်အမျိုးမျိုးကွဲပြားနေပါတယ်။လင်းနစ်တာသမ္မတတက်တန်းအတွင်လှုပ်ဆောင်သွားမဲ့သူ့ရဲ့မူဝါဒတွေဟာကောင်းပေမဲ့တကယ်လက်တွေ့အကောင့်ထဲပေါ်နိုင်မှုအပေါ်မှာတော့တန်တရားတွေရှိနေကြတာပါ။အသေးစိတ်ကိုတော့ဆက်ပြောပြပါမယ်ရှင်။ဇန်နဝါရီလ20ရက်နေ့ကကပ္ပတဲလွတ်တော်မှာကျင်းပတဲ့သမရကျန်းတစ္ဆာချင်းဆိုဘဲကိုသမရဟောင်းတွေအပြင်သမရထရန့်နဲ့အကျိတ်နဲ့ရှင်ပြိုင်ခဲ့တဲ့နိုင်ငံခြားရေးဝန်ကြီးဟောင်းဟီလရီကလင်တန်လည်းတက်ရောက်ခဲ့တာပါ။ဒါကြောင့်အမေရိကန်ပြည်ထောင်စုမှာရွေးကောက်ပွဲမတိုင်ခင်မဲဆွဲစည်းရုံးရေးလှုပ်ရှားမှုတွေအတွင်းသမရအဖြစ်ဝင်ရောက်ရှင်ပြိုင်ကြတဲ့ပါတီကိုယ်စားလှယ်တွေကြားတစ်ဖက်နဲ့တစ်ဖက်အကျိတ်နဲ့တိုက်ခိုက်ပြောဆိုခဲ့ကြပေမယ့်ရွေးကောက်ခံခဲ့ရတဲ့သမရတွေချမ်းသစ္စာချင်းဆိုတဲ့အခမ်းအနားကိုတော့ပြန်လည်တင့်မြက်ရေးပွဲဖြစ်အမေရိကန်တွေချားမှာသဘောထားလေးရှိကြပါတယ်။ဒါပေမဲ့လည်းဒီချမ်းသစ္စာချင်းဆိုပွဲမှာသမရထရန့်ပြောကြားခဲ့တဲ့မိန့်ခွန်းအပေါ်မှာတော့အမေရိကန်ခြေစိုက်မြန်မာအကဲခတ်တွေကြားသုံးသပ်မှုတွေအမျိုးမျိုးရှိနေတာပါ။ Maryland ပြည်နယ်မှာနေထိုင်တဲ့ VOA Editor ဟောင်းဦးထွန်းအောင်ကတော့
မိန့်ခွန်းကိုကြည့်ရင်တော့သူကတော့ဟိုတင့်မြက်ရေးလုပ်မယ်လို့ပြောတယ်။ဒါပေမဲ့အားလုံးကိုခြုံကြည့်မယ်ဆိုလို့ရှိရင်တင်မြက်ရေးကိုဥတီမဲ့ပုံတော့မတွေ့ဘူးသူအဖွဲ့မင်းကကြည့်လိုက်တော့အမှသမရဥပမာကသူကချီးကျူးတယ်ဒါပေမဲ့ရှေ့ဆက်ပြောသွားတော့အရင်အစိုးရလက်ထက်တွေတုန်းကမကောင်းဘူးအခုဒီနေ့ဒီရက်ကနေစပြီးတော့အကုန်လုံးကောင်းအောင်လုပ်သွားမယ်ဆိုပြီးတော့သူကပြောသွားတယ်အဲ့တော့သူပြောသွားတာတွေကသူကလက်တွေ့မှာတကယ်လုံးဆိုင်မလားအဲ့ဒါမင်းကရှိတယ်
အိန္ဒိယနာပြည်နယ်ကမြမအရေးသုံးသက်သူဒေါက်တာတင့်ဆွေကတော့သူ့အမြင်ကိုအခုလိုပြောပါတယ်
။သူသမတမတက်ခင်အထိဟာအမေရိကန်နိုင်ငံကြီးဟာကွဲပြားတဲ့နိုင်ငံတစ်ခုဖြစ်ပြီလို့မီဒီယာအားလုံးလိုလိုကပြောကြတယ်။အဲ့ဒါကိုသူစူးစမ်းပြီးဖတ်ဆဲတဲ့မိန့်ခွန်းလို့ကျွန်တော်မြင်ပါတယ်။အဓိကကတော့သူ့မိန့်ခွန်းဟာအမေရိကန်ပြည်ထောင်စုတနည်းအားဖြင့်ပြည်တွင်းရင်းမိန့်ခွန်းတစ်ခုဖြစ်ပြီးတော့နိုင်ငံတကာကိစ္စတွေကိုသူထည့်မပြောပါဘူး။အမေရိကန်ဦးစားပေးမင်းကောင်ကိုပြောတယ်တစူးတစည်းတယ်ဆိုတော့ဟာကိုသူအနည်းဆုံး2ချိန်3ချိန်လောက်သူပြောတော့ကမင်းကောင်အရာကတော့ကောင်းပါတယ်လက်တွေ့ဘယ်လောက်ဖြစ်မလဲဆိုတာကတော့တိတဲ့တိုင်းဟိုကွဲပြားနေတဲ့အမြင်ရှိတာကိုသိရတယ်ဆိုတာအမှခက်ခဲတဲ့အတွက်သူ၄နှစ်အတွင်းမှာတော့သူပြောသလိုကျွန်တော်ကတော့ဟိုတိတ်ဟိုဖြစ်ဖို့အလားလားဟိုတိတ်တော့အားမရဘူးလို့ပြောကြပါတယ်ခင
်ဗျဒါပေမဲ့လည်းပန်ဆယ်ဗေးနီးယားပြည်နယ်ကတမိုင်းသူတေတီဒေါ်ဖြူဖြူကတော့
သူမင်းငုံကိုကြည့်တာအရင်သမရတွေတော့ဆိုရော်နယ်ရီဒန်မင်းငုံဆိုရင်လည်းဟိုတကယ်ကိုတမိုင်းဝင်တဲ့မင်းငုံပေါ့နော်အနာဗီအိုဘားမားလက်ထက်တော့လည်းပြောတာလေအမေရိကဘလူးစတိတ်ရက်စတိတ်မဟုတ်ဘူးအကုန်လုံးကအမေရိကန်ပဲအားလုံးဘလူးလုပ်မယ်ဆိုတဲ့သဘောအဲ့လိုမျိုးပေါ့နော်ဒီဒေါ်နယ်ထရန့်ဥစ္စာကိုကြည့်တာသူကအရင်တော့ကမ်ပိန်းမှာပြောခဲ့တဲ့ဟာပဲပြောတော့လေအန်တီနေနဲ့ပိတ်တော့အားမရဘူးရှင်းရှင်းပြောမယ်ဆိုရင်သူက electoral vote နဲ့ပဲနိုင်တော့ popular vote နဲ့သူနိုင်လာတာမဟုတ်တဲ့အတွက်ကြောင့်ပြီးလုံးဖို့စကားကိုသူကပြောရမယ်
ဒုသမရဖြစ်လာတဲ့ Mike Pence ရခင်ကပြည်내အုပ်ချုပ်ရေးမှုလုပ်ခဲ့တဲ့ Indiana ပြည်내မှာနေထိုင်သူ Burmese American Community Institute မှာအကြီးအကဲဖြစ်တဲ့ဒေါက်တာ Roaring Nga ကတော
့မိန်ခွန်းကတော့ဒါဆက်ဆက်ပပဖြစ်အောင်ပေါ့နော်ဒီကျူတင်တေးချပြင်ဆင်ပြီးတော့ရေးထားတဲ့ဟာဆိုတော့ဒါအင်မတန်ချောမွေ့ပါတယ်ဒီ American ပြည်တော်စုရဲ့အစည်းအဝေးပြန်လည်ဥမော်လာအောင်လူတွေအလုပ်ပြန်ရအောင်နိုင်ငံခြားကိုအလုပ်တွေ outsource မဖြစ်အောင်ပေါ့နော်သူအစကတည်းကရွေးကောက်ပွဲစဝင်ကတည်းကဒါသူကြွေးကြော်လာတာဖြစ်ပါတယ်ဒါဒီနေ့ကျန်းသစ္စာချင်းဆိုပွဲမှာသူပြန်လဲထည့်သွင်းပြီးပြောတာဖြစ်ပါတယ်ဒါအင်မတန်ကောင်းပါတယ်တကယ်တည်းလုံနိုင်မယ်ဆိုတော့ကောင်းတာပေါ့လေ
ဒါကတော့မနေ့ကကျင်းပခဲ့တဲ့45ရောက်မြောက်သမရအဖြစ်ကျန်းသစ္စာချင်းဆိုပွဲမှာသမရဒေါ်နယ်ထရန့်ပြောကြားခဲ့တဲ့မိန့်ခွန်းအပေါ်အမေရိကန်ခြေစိုက်မြန်မာအကဲခတ်တွေရဲ့အမြင်တွေကိုကြားခဲ့ရတာဖြစ်ပါတယ်ရှင်